ဇန်နဝါရီလ8ရက်ဗုဒ္ဓနေ့မှာလည်လာသွားမယ့်ဥပုသ္စာဖြစ်သင်ငန်းဆိုင်ခေါင်းစဉ်ကတော့ဆင်းလုံချောခန္ဓာနှင့်ထက်မြက်တော်ဉာဏ်ပညာဖြစ်ပါတယ်။ဒိန်လာနဲ့အဖို့တွေဟာနန်းတွင်အမှုတော်ထမ်းတွေဖြစ်ခန့်ခြင်းခံရကြပါတယ်။အကြောင်းကတော့နိဗ္ဗာန်နေစာမင်းကြီးရဲ့သတ်မှတ်ထားတဲ့အရေးချင်းအကုန်ပြည့်မီတဲ့အတွက်ကြောင့်ဖြစ်ပါတယ်။ဘုရင်မင်းကြီးရဲ့နန်းတွင်အမှုထမ်းဆိုတာကကုခန္ဓာအနာစာကင်းပြီးတော့ဆင်းလုံချောဖြစ်ပြီးတော့ရုပ်ရည်ချောမောလပရပါမယ်။စိတ်ဝင်စားဖွယ်အကြောင်းတစ်ခုကတော့ဘိမဲ့တော်အတွင်းအမှုထမ်းရွက်တဲ့သူတွေဟာလည်းပဲကိုယ်ခန္ဓာချွတ်ယွင်းမှုလုံးဝမရှိရပါဘူးထို့နည်းတူဘာဗလုန်ရှင်ဘုရင်ဟာလည်းပဲမိမိကိုယ်ကိုဖျားနဲ့နှိုင်းပြီးတော့မိမိရဲ့နန်းတော်အတွင်းအမှုထမ်းရွက်မဲ့သူတွေရဲ့အရေးချင်းကိုလည်းပဲဣတိလတွေရဲ့ထထဖျားဘိမဲ့တော်အမှုထမ်းတွေနဲ့ပြိုင်ဆိုင်ရွေးချယ်ပါတယ်တနည်းအားဖြင့်အဲ့လိုအရေးချင်းရရှိအောင်ဒေလနဲ့အပေါင်းဖော်တွေဟာမိမိတို့ရဲ့အတ္တတာကိုထထဖျားကိုစက္ကန့်အနှံပြီးတော့ဘာဘလုန်အင်ပါယာရဲ့စင်ခုံမှုကိုရင်ဆိုင်အောင်မြင်ခဲ့ကြပါတယ်။ဂလာတိဩရစာခန်းကြီး2အငယ်19အငယ်20၊ရှမသက်ခရစ်ဝင်ခန်းကြီး16အငယ်24ရနေ26နဲ့ကိုရိန္သုဩရစာဒုတိယဆောင်ခန်းကြီး4အငယ်18ကိုဖတ်ပါမယ်။ဘလိုမျိုးပဲစုံစမ်းခြင်းတွေတွေ့ကြုံနေရပါစေ။ကျွန်တော်တို့သစ္စာရှိနိုင်ဖို့စံချက်တွေကဘလိုမျိုးဖော်ပြထားလဲဆိုတာကိုကြည့်ကြပါစို့။ထို့မှတစ်ပါးငါသည်ဖျားသခင်နှင့်ဆိုင်သောအရာ၌အသက်ရှင်မိအကြောင်းပညာတရားနှင့်ဆိုင်သောအရာ၌ပညာတရားအဖြစ်တည်လျက်နေ၏။ငါသည်ခရစ်တော်နှင့်အတူလဝါကတိုင်မှအသေးခံပြီးသို့တော်လည်းအသက်ရှင်သေး၏။ထို့သောဆိုသောငါသည်ကိုယ်တိုင်မရှင်ခရစ်တော်သည်ငါ၌ရှင်တော်မူ၏။ကိုယ်ခန္ဓာ၌ယခုငါရှင်သောအသက်သည်ဖျားသခင်၏သားတော်ကိုယုံကြည်ခြင်းအဖြစ်တည်၏။သားတော်သည်ငါကိုချစ်၍ငါအဖို့ကိုစွန့်တော်မူ၏။ထိုအခါယေရှုကငါ၌စီးကပ်လိုသောသူဖြစ်လျင်ကိုငြင်းပယ်ရမည်။ကိုယ်လဝါကတိုင်ကိုထမ်း၍ငါနောက်သို့လိုက်ရမည်အကျဉ်သူသည်မိမိအသက်ကိုကယ်ဆယ်ခြင်းကအလိုရှိ၏ထိုသူသည်အသက်ရှုံးလိမ့်မည်အကျဉ်သူသည်ငါကြောင့်အသက်ရှုံး၏ထိုသူသည်အသက်ကိုတွေးလိမ့်မည်လူသည်ဤစကြဝဏကိုအကျွင်းမဲ့အုပ်ဆိုး၍မိမိအသက်ဝိညာဉ်ရှုံးလင်အဘယ်ကျေးဇူးရှိသနည်းမိမိအသက်ဝိညာဉ်ကိုအဘယ်ဥစ္စာနှင့်ရွေးနိုင်သနည်းအကြောင်းမူကားမျက်မှောက်၌ထင်ရှားသောအရာတို့သည်ခဏသာတည်၍မထင်ရှားသောအရာတို့သည်အစဉ်အမြဲတည်ကြောင်းကိုငါတို့သည်ထောက်လျက်ထင်ရှားသောအရာတို့ကိုမကြည့်မမှတ်ပဲမထင်ရှားသောအရာတို့ကိုကြည့်မှတ်ကြစဉ်အခါယခုခဏခံရ၍ပေါ်ပါသောဆင်းရဲခြင်းဒုက္ခသည်အတိုင်းထက်အလွန်ကြီးမြတ်လေးလံသောနေဆာထာရဘုံအတရေကိုငါတို့အဖို့ဖြစ်စေတတ်၏ဆိုပြီးတော့ဖော်ပြထားတာတွေ့ရပါတယ်။ထာရဖျားဟာတိုင်းတစ်ပါးရဲ့ကျွန်ဖြစ်သွားရတဲ့လူငယ်လေးဦးကိုချီးမြှောက်တော်မူပါတယ်။စံတတ်မှုစေရဲ့ပြည့်သွားတာနဲ့သူတို့တွေဟာတခြားအတူနေလူငယ်တွေနဲ့နှိုင်းရှင်စစ်ဆေးကြည့်လိုက်တဲ့အခါမှာပူချောပူလာပူချမ်းမာပြီးတော့ပူပြီးတော့တော်နေတာကိုတွေ့ရပါတယ်။အခြားအတူနေလူငယ်တွေဟာဘရင်စပွဲကအစားအစာတွေကိုစိတ်ကြိုက်စားခဲ့ကြတဲ့သူတွေဖြစ်ပါတယ်။အဲ့လိုထထဖျားဟာမိမိရဲ့အစီကံ၄ဦးကိုအထူးထူးသောသိပ္ပံအတက်ပညာတွေကိုသိစေဖို့ထိုးထွင်းပြီးတော့နားလည်နိုင်တဲ့ဉာဏ်ပညာကိုပေးသနာတော်မူပါတယ်။ဒိန်လတဦးတည်းကိုလည်းပဲဓာတ်ရဲ့ယူပါယုံနဲ့အိမ်မက်ကိုနားလည်နိုင်တဲ့ဉာဏ်ပညာနဲ့ပြည့်စုံစေတာတွေ့ရပါတယ်။အဲ့ဒီကောင်းကြီးလက်ဆောင်နဲ့ပဲဒိန်လာဟာယူပါယုံဆိုင်ရာဖျားရှင်ရဲ့အမှုတော်ကိုထိရောက်စွာလုဆောင်နိုင်ခဲ့ပါတယ်။ဘာဗလုန်တိုင်းပြည်မှာတစ္ဆာရှိတဲ့အစေခံတွေကိုဖျားရှင်ဟာချီးမြှောက်တော်မူသလိုကျွန်တော်တို့ဟာလည်းပဲလောကရဲ့စင်ခုံမှုကိုရင်ဆိုင်နိုင်ဖို့ဖျားရှင်ကနေဉာဏ်ပညာတွေပေးထားပါတယ်။ဒိန်လာနဲ့အဖော်တွေကနေပေးတဲ့သင်ခန်းစာမှာတော့အများစုရဲ့မှားယွင်းမှုနောက်ကိုလိုက်ပါဖို့မလိုဘဲနဲ့အဖွဲ့အစည်းအတွင်းမှာပဲအမှန်တရားအတွက်မမတ်ရည်တည်နိုင်တဲ့အကြောင်းတွေ့ရပါတယ်။အဲ့ဒီသင်ငန်းစာကနေလည်းပဲကျွန်တော်တို့အနေနဲ့တတိပုဂ္ဂလလူတွေနဲ့မဆက်မဆံပဲနေဖို့မလိုတဲ့အကြောင်းသင်ငန်းစာကနေတွေ့ရပါတယ်။ဖျားရှင်ရဲ့အမှုတော်ဆောင်တဲ့နေရာမှာပဝန်းကျင်ရဲ့ယဉ်ကျေးမှုဒလိတွေနဲ့မှားယွင်းနေတဲ့အဖွဲ့အစည်းတွေကိုခါခါတီးတီးညင်းပယ်ဖို့မလိုအပ်ပါဘူး။ခါခါတီးတီးညင်းပယ်ဖို့မလိုပါဘူး။ဒိန်လာနဲ့အဖော်တွေဟာလည်းဒိန်လာနဲ့အဖော်တွေဟာကောက်ကျက်လိန်လယ်မှားယွင်းခြင်းနဲ့ဒေနာဤစံစံနေထိုင်တဲ့လူရင်ကျင်းမှုကြားမှာနေထိုင်ရတာတွေမကပါဘူးစင်လဲကောက်ကျစ်လင်းလဲမှောင်ရွှင်မှုတွေနဲ့ဒေနာယူတွေကိုသာတင် जा ပေးတဲ့ကျောင်းမှာလဲကျောင်းတက်နေရကြပါတယ်သို့တော်လည်းပဲသစ္စာရှိတည်ကြည်ပြီးတော့သူတို့နေခဲ့ကြပါတယ်ဘယ်နေရာမှာပဲဖြစ်ဖြစ်ဘယ်အရက်ဒေသမှာပဲဖြစ်ဖြစ်နေရပလေစီအောင်တော့သစ္စာရှိဖို့အတွက်စိန်ခေါ်မှုမျိုးစုံကြုံတွေ့ရကြမှာဖြစ်ပါတယ်ကျွန်တော်တို့ယုံကြည်မှုနဲ့မကန့်ညီတဲ့ထုံတန်းဓလိပောင်တင်ဆက်ဆံရေးရဲ့ဩဇာလွှမ်းမိုးမှုသဘောတွေရှိနေမှာဖြစ်ပါတယ်။ကျွန်တော်တို့ရဲ့ယဉ်ကျေးမှုဓလိနဲ့မကန့်ညီတဲ့ဩဇာလွှမ်းမိုးမှုတွေကိုကျွန်တော်တို့သုံးသပ်ကြည့်ပါ။ကိုယ့်ကိုယ်ကိုပြန်လည်ပြီးတော့မေးခွန်းထုတ်ကြည့်ပါ။ ကျွန်တော်တို့ယဉ်ကျေးမှုနဲ့မကန့်ညီတဲ့ဩဇာလွှမ်းမိုးမှုတွေကျွန်တော်တို့တွေ့ကြုံလာရတဲ့အခါမှာကျွန်တော်တို့ဘယ်လိုမျိုးရှိနေမလဲ။ဒိန်လာနဲ့အဖော်တွေဟာသူတို့တွေအနေနဲ့သူတို့ရဲ့ယဉ်ကျေးမှုဒလင်းနဲ့မကန့်ညီတဲ့ဩဇာလွှမ်းမိုးမှုတွေရင်ဆိုင်လာရတဲ့အခါမှာဖျားရှင်ပေါ်မှာသာတစ္ဆာရှိခဲ့တာတွေ့ရပါတယ်။ဒီလိုကြောင့်ကျွန်တော်တို့ယဉ်ကျေးသူများအနေနဲ့ကျွန်တော်တို့ရဲ့ရည်တည်မှုဟာဖျားရှင်ဘက်မှာအမြဲတမ်းရှိတဲ့ယဉ်ကျေးသူတွေဖြစ်စေဖို့အတွက်ဗုဒ္ဓနဲ့ဥပုသ္စာဖြစ်တဲ့ငန်းစာကဖော်ပြထားပါတယ်။